နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလုပ်ငန်းတွေကိုဒီနေ့စတင်လိုက်ပြီလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီနေ့ကြေညာလိုက်ပါတယ်။ NLD ပါတီဗဟိုလုံးမှုဆောင်အဖွဲ့ကဒီနေ့ဇူလိုင်လ၂ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့အထူးကြေညာချက်ထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတော်ဆန်းစုကြည်နဲ့ဒုဥက္ကဋ္ဌတစ်ဦးဝင်းမြင့်တို့ဟာဒီနေ့ကစပြီးတော့ပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောကြားထားပါတယ်။2020အထွေထွေရွေးကောက်ပွဲကိုနိုမာ၈ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာခဲ့ပြီးတဲ့နောက် NLD ပါတီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါ။ကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ကစပြီးသတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေပြည်ထောင်စုဆိုရအဖွဲ့ဥပဒေနဲ့ကန့်ညီရင်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းတွေနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။အခုချိန်ထိတော့မဲဆန္ဒနယ်မြေလိုက်ကိုယ်စားလှယ်တွေကိုမချေညာသေးသလိုဒေါက်ဆန်းစုကြည်လည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာနဲ့ဘယ်မဲဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုလည်းမသိရသေးပါဘူး။ပါတီအသီးသီးကနေဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းအမည်စင်းတွေကိုဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ9ရက်နေ့အထိတင်သွင်းရမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကော်မူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးခံခဲ့ပြီးသမ္မတဦးဝင်းမြင့်ကတော့တောင်ပိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်အရွေးခံခဲ့တာဖြစ်ပါတယ်ခင်ဗျာ။